ကျွန်းမြန်မာနိုင်ငံသားစီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်အဖြစ်ပုံမခိုင်မာအားကောင်းအောင်နိုင်ငံဆက်ဆံရေးကိုပို့ပြီးတော့အရှင်ပြင်းကြိုးပမ်းနေတယ်လို့နိုင်ငံတော်တိုင်ပင်ခံယုံညွန်ကြားရေးမှူးချုပ်ကပြောဆိုလိုက်ပါတယ်။အခုဆိုရင်မြန်မာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံကိုသွားရောက်နေတယ်လို့လာမယ့်မေလဆန်းမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်သွားရောက်မှာလည်းဖြစ်ပါတယ်။အဓိကကတော့နိုင်ငံပေါင်းများစွာပါဝင်မဲ့တရုတ်နိုင်ငံရဲ့ပိုလန်မကြီးနဲ့ကပတ်လမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိုလည်းအဓိကထားဆွေးနွေးကြမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီကြောင့်ဒေသိတ်ကိုမတ်စုမုံကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်ဆုစုလင်တို့ဦးဆောင်တဲ့မြန်မာနိုင်ငံကိုစားပြုချစ်စီရေးကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံကိုဧပြီလ6ရက်နေ့ကနေ17ရက်နေ့အထိ6ရက်တာခီးစဉ်ဖြင့်ရောက်ရှိလည်လာနေကြပါတယ်သူရဲ့ခီးစဉ်တွင်မှာတရုတ်သမ္မတရှီကျင်းပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှုရှိနေပါတယ်သမ္မတဦးထင်ကျော်တရုတ်နိုင်ငံကိုသွားနေတယ်လို့လာမယ့်မေလဇန်မှာလည်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တရုတ်နိုင်ငံဘီလ်ဂျင်းမြို့မှာကျင်းပတဲ့ One Belt One Road ထိပ်သီးအစည်းအဝေးတက်ရောက်ဖို့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရလည်းဖြစ်နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ
်။ဆိုရတဲ့အထက်မှာအတိုင်ပင်ခံဘုတ်ကိုဖြစ်ပြီးသွားတယ်။အခုသမ္မတရုံးသွားတယ်ပေါ့နော်။နောက်တစ်ခါအတိုင်ပင်ခံသွားဖို့ရှိပါတယ်။သွားတာလည်းတရုတ်နိုင်ငံရဲ့ One Belt One Road အစည်းအဝေးတက်ဆက်ဆက်ပြီးသွားတာဖြစ်ပါ။မေလအလယ်ပါ One Belt One Road တရုတ်နိုင်ငံရဲ့အဲ
တရုတ်မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဖြင့်စီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံရင်းနှီးမှုပုံမှုအခိုင်အမာအားကောင်းလာအောင်နှစ်နိုင်ငံဆက်ဆံရေးကိုပိုအချိန်မြင့်ကြိုးပမ်းနေတယ်ဆိုတာကိုနိုင်ငံတော်တိုင်ပင်ခံရုံးကပြောထားတာပါ
တရုတ်နိုင်ငံကကျွန်တော်တို့ကတော့နိုင်ငံသားရင်းမူဝါဒရဲ့စီးပွားရေးဆက်ဆံရေးကောင်းမွန်လို့အမေရိကန်ငါးနိုင်ငံပြီးရင်ကျွန်တော်တို့နေကျန်းတော်ချစ်တဲ့မူဝါဒရဲ့နောက်ဆက်ကသက်ဆုံးမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးမိဖက်ဒါကနိုင်ငံသားမှာပူးပေါင်းဆက်ဆံရေးလက်မှတ်ထိုးတာ
အခုလိုမျိုးမြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကိုယ်တိုင်တရုတ်ခီးစဉ်သွားရောက်ဖို့ရှိနေတဲ့တရုတ်မြန်မာနှစ်နိုင်ငံကြားစီးပွားကုန်သွယ်ဆက်ဆံရေးနဲ့နှစ်နိုင်ငံကြားစီမံကိန်းတွေပူးပေါင်းဆောင်ရွက်ဖို့ဆောင်ရွက်နေတဲ့အနေအထားကိုတော့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကအခုလိုတုံ့သက်ပါတယ
်။ပိုလန်မှာစထွက်တဲ့နေရာကိုစသွားတာပဲ။အဲ့ဒီမှာတွေ့တဲ့ဟာတွေပဲသူရေးထားတာရှိတယ်။နောက်ဆွေးနွေးတာတွေကတော့ခုနမြေဆုံကိစ္စတို့အဲပိုလန်မှာကိစ္စတို့ကတော့ဆွေးနွေးမဲ့အထက်မဟုတ်ချပါမှာပဲလေအဲ့တော့မြေဆုံကိစ္စကတော့အဲသူတို့အနေနဲ့ကတရုတ်အနေနဲ့ကတော့တခြားနီလန်းနဲ့ပြန်ပြီးဖာရာခေးတာလောက်ထားကြိုင်တာတွေရှိနိုင်တယ်ပိုလန်မှာကတော့အစတွေကရှိပုံရတယ်ဘာဖြစ်လို့လဲဆိုတော့ခုံမဲမှာအဲအမြန်ယထားဖွံ့ဖွဲနေရတရင်ကပြောသွားတာတရုတ်ပြည်ကနေပြီးတော့ရွှေလီကိုဖျက်ဖောက်ပြီးတော့သူတို့ကော်ရီဒေါ်လမ်းမကြီးဖွင့်မယ်လေတရုတ်ကဗမာရဲ့ဘင်္ဂလားဒေ့ရှ်ရဲ့နောက်ပြီးပါကစ္စတန်ရဲ့အဲပောက်တဲ့လမ်းကြီးဖွင့်မှာအဲ့တော့တရုတ်ပြည်ကရွှေလီထိလမ်းတလမ်းဖောက်တာအဲ့ဒီကိုရောက်မယ်လို့ပြောတယ်။နောက်တရုတ်ကအဲ့ခွန်မြင်ကနေပြီးတော့ချင်းရွှေဟော်ကိုဖြတ်ပြီးတော့ကြောက်ဖြူထိရောက်မယ်လမ်းတလမ်းလည်းဖောက်မယ်လို့အဲ့လိုပြောတာပဲအမြင်သာအမြန်လမ်းနေ။အဲ့တော့ဒါဒီအားလုံးကသူကဒီပိုလာမကြီးရဲ့လက်တက်တွေပေါ့နော် tributary တွေပေါ့အဲ့ဒါတွေအကုန်ချုပ်လုပ်ဖို့သူတို့စီမံကိန်းတွေတော့ရှိနေတာပဲအဲ့ဒါတွေကိုအခိုင်အမာစီစဉ်မယ်ကျွန်မရဲ့
ခုဒီတရုတ်နဲ့မြန်မာနဲ့ကြားမှာရှိနေတဲ့ဒီစီမံကိန်းစီမံချက်တွေရဲ့အမြင့်ဆုံးလိုမျိုးဆိုဒေသခံငါကန့်ကွက်တာရှိတယ်လက်ပတော်ဆိုလို့ရှိရင်လည်းအခုရပိုင်းမှာပြန်ပြီးတင်းမာမှုတွေလည်းရှိနေတော့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှာပေါ့နော်အန်ဒီရှေ့ဆက်သွားမယ်စီမံကိန်းတွေရဲ့အခြေအနေကဘလို့များဆွေးနွေးနိုင်ကြည့်ရှိပါလဲအန်ဒီဟုတ
်ဆွေးနွေးမှာပါဘာဖြစ်လို့လဲဆိုတော့ဟိုကျွန်မတို့ဗမာပြည်သူတွေအနေနဲ့ဟိုတရုတ်ပြည်ပေါ်မှာတရုတ်နိုင်ငံပေါ်မှာတရုတ်ရဲ့စပွားရေးလုပ်ငန်းတွေပေါ်မှာအမြင်မကောင်းဘူးဆိုတာသူတို့သိပါတယ်တရုတ်ပြည်ကဒါပေမဲ့တခြားနိုင်ငံနဲ့ဆိုင်ရင်အများကြီးတော်တယ်ကျမတို့ပမာပြည်သူတွေကလေတရုတ်နဲ့ပတ်သက်လို့အမြင်မကြည်လင်တာရှိတယ်ကျမတို့ပြည်သူတွေကဒါလောက်ခေါ်ခေါ်ရန်ရန်လည်းမဟုတ်ဘူးကြံ့ကြံ့နန်းနန်းလည်းမရှိတော့သူတို့လုံမှာပါဒီကိစ္စတွေက
တောင်တရုတ်ပင်လယ်အရေးပါဝင်အာရှပိုလန်မကြီးဖောက်လုံနိုင်ရေးစတဲ့စီမံကိန်းတွေအတွက်တရုတ်နိုင်ငံအနေနဲ့မြန်မာပါဝင်အာရှနိုင်ငံအနေနဲ့ဆက်ဆက်ရေးပုံမခိုင်မာအားကောင်းလာအောင်လှုံ့ဆော်လာနေတဲ့အနေအထားတွေနဲ့ပတ်သက်လို့လည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်နောက်တစ်ခုကတရုတ်ကသူတို့အခုတလောသူတို့မြောင်းမှန်းချက်ကြီးကြီးထားနေတာကတောင်တရုတ်ပင်လယ်တွင်းကဒီ code of conduct ပေါ့အဲအာရှနိုင်ငံများနဲ့တရုတ်နဲ့ပူးတွဲပြီးတော့လက်မှတ်ထိုးဖို့ကိစ္စတွေရှိတယ်အဲ့ဒီကတောင်တရုတ်ပင်လယ်တွင်းကလေလံခီးတွေနဲ့ပတ်သက်လို့အဲ့တော့ဒီကာလကသူတို့အတွက်အခွင့်ကောင်းပဲလေအဲ့ဒီကိစ္စအတွက်လည်းပမာပြည်ကလက်မှတ်ထိုးဖို့လိုသေးတာဟုတ်ပမာပြည်လည်းအဲ့ဒါစီယုံနေပုံရတယ
်တရုတ်ဆိုရရဲ့2013ခုနှစ်ကအဆိုပြုခဲ့တဲ့စီးပွားရေးဆိုင်ရာပိုလန်ကြောင့်နဲ့21ရာစုရေချောင်းပိုလန်မှဒီနှစ်သွဲအတွက်မြန်မာနိုင်ငံမှာပါဝင်မှဖြစ်ပြီးဒါဟာဆိုရင်အာရှဒေသနဲ့ဥရောပအာဖရိက ကျောင်းသားများကိုစတဲ့ဒေသတွေနောက်အရင်ပိုကလမကြီးတခြားကနိုင်ငံနေကြကုံတွေရေးကိုရက်တစ်ခုဖြစ်လာဖို့ရှိပါတယ်နိုင်ငံတော်များများပါဝင်လာပြီဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုလမနဲ့ကပတ်လမစီမံကိန်းတွေမှာမြန်မာနိုင်ငံအနေနဲ့ဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုလေ့လာနေတဲ့အကြောင်းတရုတ်နိုင်ငံကိုချောက်ရက်တာခီးရောက်ရှိနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆို